ဆရာကြီးဦးအောင်ကျော်ညွှန်ရှင်ဒီနိုင်ငံတကာမီဒီယာတွေမှာပေါ့နော်ရေးသားဆက်ဆွဲနေရတွေကတော့ဒီမြန်မာစစ်တပ်ရဲ့နှိမ်နှင်းမှုကြောင့်ဒီထောင်နဲ့တောင်နဲ့ချီတဲ့ရင်းကြတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေရတယ်ဆိုတာမျိုးပေါ့အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာကဒေသခံတယောက်အနေနဲ့ဘာများပြောချင်ပါလဲဘလို့များသဘောထားပါလဲရှင
်ဘောဘောလာ25ရဲ့နေ့တောင်ပိုင်းမြောက်ပိုင်းလုံခြုံရေးစခန်30ကျော်ကိုအကြမ်းဖက်တွေကဝင်ပြီးတော့တိုက်ပါတယ်ည12နာရီကျော်လောက်မှတိုက်တာမနေ့လင်းလာတဲ့အခါကျတော့တက်မတော်ဘက်ကအကူရောက်လာတယ်ပေါ့နော်အဲ့ဒီအခါကျတော့သူတို့တွေပြန်ဆုတ်ပြီးတော့ရွာသေးကိုဝင်သွားကြတယ်တက်မတော်ကနေပြီးရွာသေးကိုဝင်မလို့လုတဲ့အခါကျတော့သူတို့ကရွာသေးကနေတန်းပြီးတော့ခံပြီးပစ်တာတို့ဘလို့မှဝင်လို့မရအောင်တိုက်ခတ်တာတို့အဲ့ဒါတွေရှိတယ်3ရက်4ရက်အဲ့လောက်ကြတဲ့အချိန်ကျတော့သူတို့တွေကိုဝိုင်းထားတဲ့အခါမခံနိုင်တဲ့အတွက်ရွာတွေကိုသူ့အသူမင်းချိုးပြီးတော့နေကြရရွာတွေကိုထွက်ပြေးတော့ကြတယ်။ကျွန်တော်ရဲ့မောင်းတော်မျိုးတွေကဘင်္ဂလားဒေ့ရှ်နဲ့နတ်မြစ်တစ်ခုပဲကြားတဲ့အတွက်စာထားတဲ့ခြံစည်းတွေကိုချိုးပြက်ပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးတယ်ဆိုတာဘင်္ဂလီတွေဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုပဲပြေးမှာပါပဲ။သူတို့ရဲ့အမျိုးအနွေချင်းတူတယ်သူတို့နေရာကလာတဲ့လူတွေသူတို့စီကိုပဲပြေးမှာပါပဲ။ဒီအတိုင်းရင်းသားတွေကလည်းကိုယ်နိုင်ငံသားတွေရှိတဲ့နေရာကိုပဲပြေးကြမှာပါပဲခုံလုံးကြမှာပါပဲဘင်္ဂလီတွေကဘင်္ဂလားနေကလာတဲ့လူတွေပြေးစရာရှိလို့ရှိရင်သူ့ရဲ့နေရာဘင်္ဂလားပဲရှိတာကိုအဲ့ဒါကြောင့်ဘင်္ဂလားကိုသွားကြတာပေါ့
ဒီပြည်နယ်တွေမှာပဲထွက်ပြေးနေရတဲ့မွတ်စလင်မဟုတ်တဲ့ဒေသခံတိုင်းရင်းသားတွေဟိန္ဒူဘာသာဝင်တွေသူတို့ကရောဒီသူတို့ထွက်ပြေးမှုနဲ့ပတ်သက်ပြီးတော့ဘာများပြောပါလဲဥပမာအကြောင်းရင်းပါနော်ဆရာဟုတ်ကဲ့
ကျွန်တော်တို့ရဲ့မောင်းတော်မျိုးနေဟာပြေးရွာအုပ်စုနေရာနဲ့ချစ်အုပ်စုရှိပါတယ်တိုင်းရင်းသားတွေနေတဲ့ရွာ30လောက်ပဲရှိတာတိုင်းရင်းသားတွေဟာအင်ချီအပြင်90ဆိုတာအများဆုံးပါအဲ့ဒီရွာတွေပတ်ဝန်းကျင်မှာဘင်္ဂလီတွေကထောင်နဲ့ရှိပြီးရွာတွေရှိတာအင်ချီတွေထောင်နဲ့ရှိပြီးရှိပါအဲ့တော့အဲ့ဒီလူတွေဟာဒီအကျံပဲလုံးရနေရာ30မှာပဲတိုက်ခိုက်တယ်လို့ဆိုပေမဲ့ကျန်တဲ့နေရာတွေမှာဘင်္ဂလီတွေအကုန်လုံးထပြီးတော့အနီးစပ်မှာရှိတဲ့အဲ့ဒီဟိန္ဒူဘာသာဝင်တွေဗုဒ္ဓဘာသာဝင်တွေတိုင်းရင်းသားမြို့တက်ခမိဇာတိအပြင်အဲ့လူရှိတဲ့နေရာတွေရခိုင်တွေရွာတွေကိုလာပြီးတော့တိုက်ခိုက်ပါတယ်တပ်ဖြတ်မှုတွေလုပ်ပါအဲ့တော့သူတို့ကတက်လူပြီးတော့ဖက်ပြေးကြရပ
ါအစိုးရစစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့လုံခြုံရေးအဆောက်အအုံနဲ့အနေထိုင်နေရတဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုမထွက်ပြေးပဲကြံနေတဲ့မွတ်စလင်ရက်ွက်တွေကြေးရွာတွေရှိနေတာလဲကျွန်တော်တို့သတင်းတွေကတဆင့်တွေ့ရပါတယ်အဲ့တော့အဲ့ထွက်မပြေးပဲကြံနေတဲ့သူတွေကရောအဲသူတို့သဘောထားကဘယ်လိုလဲဆရာ
သူတို့ကတော့ကျွန်တော်တွေအကျံဖဲမှုကိုမလိုလားပါဘူးကျွန်တော်တို့အကျံဖဲတဲ့ကိုချုပ်ချပါတယ်ကျွန်တော်တို့အကျံဖဲတယ်မဟုတ်ပါဘူးတို့ကညီညီချမ်းချမ်းနေလိုပါတယ်ဒါပဲပြောတော့ပါဘူ
းဟုတ်ကဲ့အခုမောင်းတော့မှရှိနေတဲ့သူတွေရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့ဆရာတို့မျိုးမိမျိုးဖားတွေပြီးတော့ဒီတက်ဆိုင်ရာအာဏာပိုင်တွေကဘာများရှေ့စီမံကိန်းနေနေစီစဉ်ထားတာရှိလဲရှင
်လောလောဆယ်ဘာတွေလုပ်ပေးရမလဲဆိုတဲ့အနေထားကိုစီမံကိန်းချပြီးတော့လုပ်ပေးနိုင်တဲ့အနေအထားမျိုးမရှိသေးပါဘူး။လက်ရှိရှိနေတဲ့ဒုက္ခတွေတွေကိုပဲစာနဲ့ရိုက်ခါနဲ့တကွနေရာထိုင်ခင်းကလေးတွေဘယ်လိုစီစဉ်ရမလဲဆိုတာအဲ့ဒီအလုံးနဲ့ပဲချုပ်နေကြတဲ့အနေအထားပါ။
အဲ့တော့ကာယကံရှင်တွေရဲ့ဆန္ဒရောရှင်
။ဘယ်လိုပဲပြောပြောဘယ်သူပဲဖြစ်ဖြစ်ကိုယ်အင်ကိုပြန်နေရှင်ကြတဲ့သဘောတော့ရှိတာပေါ့။ကိုယ်အင်ကိုပြန်နေမယ်ဆိုပေမဲ့လမ်းမဆက်သေးရမကောင်းတဲ့လုံခြုံရေးမပေးနိုင်တဲ့နေရာမျိုးမှာကျမတို့ကျွန်တော်တို့နေရတာအလွန်တရာအသက်အန္တရာယ်ကိုစိုးရင်ရတဲ့အနေအထားမျိုးရှိပါတယ်။နိုင်ငံတော်အနေနဲ့လုံခြုံရေးများကောင်းကောင်းမွန်မွန်ပြည့်ပြည့်စုံစုံပေးနိုင်တယ်ဆိုရင်တော့ဥဒေသာကိုနေရာမှာပြန်နေလို့ရတဲ့ဆန္ဒရှိပါတယ်လို့တော့ပြောကြတာပေါ့
။ဟုတ်ကဲ့ဆရာအဲ့တော့သူတို့တွေကိုရက်ကိုရာမှာပြန်နေရမယ့်အလားအလာရောဆရာဘယ်လိုမြင်လဲရှင်ဘလောက်လောက်ဆိုရင်တော့ပြန်နေနိုင်မလဲ
။ကျွန်တော်တို့အဲ့ဒါခံမရခက်ပါတယ်။ဒီအကျံဘက်တွေဟာသူတို့တွေကရက်တန်သွားမဲ့သဘောနောက်ဆုံးသွားမဲ့သဘောမျိုးမရှိပါဘူး။လေးရန်လေးသလိုဆက်လက်ပြီးတော့ဒီရံဖန်မှုတွေကျွလွန်နေအောင်ပါပဲလို့ကျွန်တော်တို့ကတော့မြင်ရတယ်ကြားရတယ်သိထားပါဘူ
း။ဟုတ်ကဲ့ဆရာပြောတဲ့အတိုင်းဆိုရင်ဒီနေရက်ဆွန့်ခွာထွက်ပြေးနေရတဲ့သူတွေကကယ်ဆယ်ရေးစခန်းတွေမှာအတော်တော်လေးအချိန်ကြာကြာဆက်ပြီးတော့ထားရမယ့်သဘောဖြစ်နေတဲ့အခါကြတော့သူတို့ကိုရေရှည်လက်ခံမှုအရေးနဲ့ပတ်သက်ပြီးတော့ဆရာတို့ဘာတွေလုပ်ပေးဖို့လိုအပ်မယ်ထင်လဲရှင်ပြည်သူလူထုကိုပြီးတော့ဒီနိုင်ငံတကာအပိုင်းအဝိုင်းရောပေါ့လေဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့ဆရာတို့ဘာများပြောချင်တာရှိပါလဲ
ကျွန်တော်တို့လက်ရှိအနေအထားကတော့နိုင်ငံလုံးကဝိုင်းဝန်းပြီးတော့ထောက်ပံ့ကူညီကြပါတယ်အဲလိုအကူအညီများထပ်လို့လို့ချင်းလဲကျွန်တော်တို့ကထပ်ပြီးတော့တောင်းခံရအောင်ပါပါလေအဓိကကတော့ကျွန်တော်တို့ရဲ့ဒီဈေးကမှာအစိုးရကလုံလုံချုံချုံထားနိုင်တဲ့အနေအထားမျိုးမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်
ဟုတ်ကဲ့အဲ့တော့ဆက်ပြီးနေနိုင်မဲ့အခြေအနေမျိုးဟာသိပြီးရှင်နေမကောက်ပါဘူးမညွန်မနိုင်ဘူးဟုတ်ကဲ့အဲ့တော့ဆက်ပြီးနေနိုင်မှုအခြေအနေမကောင်းဘူးဆိုတဲ့အခါကျတော့တခြားဘယ်လိုနီးလန်းတဲ့ဒီလူတွေကိုကာကွယ်စောင့်ရှောက်မလဲနေရာချပေးမလဲဆရာဘယ်လိုများစဉ်းစားနေပါလဲ
အဲ့ဒါကတော့ကျွန်တော်တို့နိုင်ငံဆိုရတဲ့တာဝန်ရှိတဲ့လူတွေကဘယ်လိုစီစဉ်ကြမလဲဆိုတဲ့အပေါ်မှာ